ထိုင်းနိုင်ငံစမောစခွန်ပြည်နယ်မဟာချိုင်မြို့ဗန်းပယောင်ဆိုတဲ့နေရာမှာရှိတဲ့တာယာဆက်ယုံမှာအလုပ်လုပ်ကန်နေကြတဲ့မြန်မာနိုင်ငံသား MOU အလုပ်သမား40ဦးဟာဇန်နဝါရီလ16ရက်နေ့ကဗီဇာတက်တန်းကုန်ပြီဆိုပြီးအကျိုးတင်အကြောင်းကြားတာမရှိဘဲအလုပ်ရှင်ကအလုပ်ချုပ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့အလုပ်သမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကိုအလုပ်သမားတွေကတိုင်ကြားခဲ့တာကြောင့်အလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းနှစ်ခုနဲ့အတူ AAC အဖွဲ့ကကူညီဆောင်ရွက်ပေးခဲ့ကြပါတယ်ဇန်နဝါရီလ18ရက်နေ့ကတော့အလုပ်သမားတွေရဲ့နှင်နာမှုတွေကိုမေးမြန်းခဲ့ပြီးဇန်နဝါရီလ28ရက်နေ့မှာတော့အလုပ်သမားကာကွယ်စောင့်ရှောက်ရေးရုံးကိုတိုင်ကြားခဲ့ပြီးတဲ့နောက်အလုပ်ရှင်နဲ့အလုပ်သမားတွေကြားတွေ့ဆုံညှိနှိုင်းမှုတွေလုပ်ပေးရမှာပြည်လည်မှုတွေရခဲ့ကြောင်းAAC အလုပ်သမားကူညီရေးအဖွဲ့ကခေါင်းဆောင်ကိုရဲမင်းကအခုလိုပြောပြပါဗျာ
။မာချိုင်မှာရှိတဲ့အလုပ်ယုံပေါ့အလုပ်ယုံတစ်ခုပေါ့နော်တာယာယုံပေါ့မာချိုင်မှာရှိတဲ့တာယာယုံကကျွန်တော်တို့အလုပ်ယုံဘက်ကနေပြီးအကျိုးတင်ကြောင်းမကြားဘဲနဲ့ရုပ်ပြရဗီဇာပြည့်ပြီးပြန်ပို့မယ်ဆိုပြီးအလုပ်ထုတ်ပြတာ။အဲ့တော့အလုပ်သမားတွေကရုပ်ပြရဆိုတော့ဘာလို့လို့ဘာခံရမှမသိတော့ကျွန်တော်တို့ AAC ဖွဲ့ကိုကူညီတောင်းလာတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဒါသက်ဆိုင်ရာထိုင်းဆိုအနာပိုင်းနဲ့တူအဥပဒေပါတိုင်းတို့ဒီတိုင်းဖြစ်ချင်းတဲ့ခါမှာအလုပ်ရှင်ကအလုပ်လည်းပြန်ခန့်ပေးတယ်အဗီဇာတက်တန်းတိုးခွင့်တွေအတွက်လည်းတက်တန်းတိုးခွင့်တွေနဲ့နေထိုင်ခွင့်အတွက်လည်းဆက်ပြီးတော့လုပ်ပေးမယ်ပြီးရင်နောက်တစ်ချက်ကြားထဲမှာအလုပ်18ရက်လောက်နားလိုက်ရတဲ့အလုပ်သမား40ပေါ့နော်40ကြားမှစုစုပေါင်း40လုပ်ခဏနားလိုက်တဲ့ချိန်မှာလုပ်နားရတဲ့အတွက်လည်းခံစားခွင့်ရှိပတ်နှစ်သိန်းကျော်ကျပါတယ
်မြန်မာ MOU အလုပ်သမားတွေကိုအလုပ်ချုပ်လိုက်တဲ့နေ့ကစပြီးဖေဖော်ဝါရီလ2ရက်နေ့ထိတူဦးဘတ်ငွေ4942ဘတ်ကိုနှစ်နာကြေးဖြင့်အလုပ်ရှင်ကပြန်ပေးခဲ့ပါတယ်။မိဖွားပြီးတဲ့မျိုးသမီးတွေအတွက်တော့နှစ်နာကြေး45ရက်စာပေးခဲ့ပြီးတူဦးဘတ်ငွေ16000နီးပါးရရှိခဲ့ပါတယ်။အလုပ်ရှင်အလုပ်သမားပြည်တနာတွေကိုအလုပ်သမားရဲ့ကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေကလိုက်ပါဆောင်ရွက်ပေးခဲ့တာကြောင့်အခုလိုမျိုးအလုပ်သမားတွေနေရက်မပြောင်းရဘဲအလုပ်တွေလည်းပြန်လည်ရရှိခဲ့ပါတယ်ရှင်။